မင်္ဂလာပါခင်ဗျာဒီနေ့တရလီလိုက်စီစီမှာတော့မြန်မာနိုင်ငံမှာပြန်လဲပြင်းပြရေးရုံချင်မှုတည်ဆောက်ရေးဘာလို့လုံနေတယ်လဲဆိုတာကိုဆွေးနွေးမှာပါမကြာသေးခင်တုန်းကပဲတက်ကြီးစာပေပညာရှင်တွေကတော့ဝဲမှာစစ်တောက်လိုင်းအခြေခံဟောင်း UTP ဆက်ဆံတဲ့အတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ပေါ်မှာဝေဖန်တယ်ထုတ်ပြန်မယ်လေဝန်ကြီးချုပ်ကတော့ပြန်လဲပြင်းပြရေးအတွက်ကိုရည်ရွယ်တယ်ဆိုပြီးသူကတုံ့ပြန်ထားပါတယ်ဆိုတော့ဒီလိုတစ်ချိန်ကဖိနေသူတွေနဲ့ရင်းနှီးတဲ့ဆက်ဆံရေးတွေဟာမြန်မာနိုင်ငံမှာလိုအပ်နေတဲ့ပြန်လဲပြင်းပြရေးရုံချင်မှုတည်ဆောက်ရေးတွေအတွက်ဘလောက်ထောက်ကူဖြစ်နိုင်တယ်လဲအမျိုးသားပြန်လဲပညာရှင်တွေရုံချင်မှုတည်ဆောက်ရေးအတွက်ဘာတွေလုပ်ဖို့လိုနေတယ်လဲဆိုတာတွေကိုအဓိကထားဆွေးနွေးသွားမှာပါဆိုတော့ကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေဖြစ်ကြတဲ့ဒီနိုင်ငံရေးအကျဉ်းသားများကိုကြီးဆောက်ရှောက်ရေးအသင်းတွဲဖက်တွင်မှုဥပိုလ်ကြီးနောက်ဒေသဆရာဦးတီယာသူတို့လေလိုင်းပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်တို့အရင်ဆုံးပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့ဟိုဆက်စစ်ချက်တွေကိုအရင်ကြားကြပါတယ်ဆိုတော့ဒီဝင်းကြီးချုပ်ကဟိုကတော့ခဲ့တဲ့ဒီလုံခဲ့တဲ့လုံရအပေါ်မှာဒီဘုံဝင်မကျတဲ့သဘောထားတွေပြောခဲ့တဲ့အထက်မှာဆိုရင်တော့ဒီဟိုလို့ပေါ်ကင်ဘက်ဒီအဟောင်းနေအစ်တီပေါ့နော်နောက် NLD ပါတီကလွတ်တော်အမတ်တွေပါဝင် ਨੇ ပယ်အသီးသီးရပါလာလဲတွေ့ရပါတယ်ဆိုတော့ကိုဘိုးကြီးရဲ့ဒီဝင်းကြီးချုပ်ကဒီပြန်လဲတင်းမြဲရေးအတွက်ဒီအာဃာတမထားကြောင်းပြကျင်တာလို့ဆိုရင်လည်းဒီချင်းလန်းလက်တွေ့ဒီရည်ရွယ်ထားတဲ့အတိုင်းဥတီချက်ကိုရောက်ပါရလားခင်ဗျဟ
ိုတကယ်တမ်းကျတော့ဒီဝင်းကြီးချုပ်အနေနဲ့အပင်ကူးပန်းရေးကာလတရားမျှတမှုဆိုတဲ့အကြောင်းကိုသိချင်ချာလေးလောက်ဟိုတို့လေလို့ကျွန်တော်ထင်ပါတယ်တကယ်တမ်းကျတော့အပင်ကူးပန်းရေးကာလတရားမျှတမှုဆိုတဲ့ဆိုတော့ကဒီအာဏာရှင်အစိုးရကနေပြီးတော့အရသာအစိုးရကိုပြောင်းနေတောင်းဝန်ပြည်သူလူထုရွေးချယ်တဲ့အစိုးရကိုပြောင်းနေဆိုတဲ့အချိန်မှာလုပ်ကိုလုပ်ဆောင်ရမယ့်အချက်တွေပါအဲ့ဒီအချက်တွေမှာတော့အဓိကအပြည့်အချက်လေးချက်ရှိပါတယ်အဲ့တော့ကဒီအမှန်တရားပေါ့အမှန်တရားရှာဖို့ရေးဒါတကယ်လို့တောင်အာဖရိကနိုင်ငံတို့ဘာလို့မှာတော့ဒါကိုအမှန်တရားဒီပေါ်ထိုးရေးကော်မရှင်တို့မျိုးဖွဲ့စည်းပြီးတော့အတိတ်တုန်းကဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေထဲမှာကျူးလွန်နေသူတွေရှိမယ်ခံရတဲ့သူတွေရှိမယ်အဲ့ဒီနှစ်ဖက်စလုံးကဒီအမှန်တရားပေါ်ထုတ်ရေးကော်မရှင်မှာလာပြီးတော့ဖွင့်ဟောက်ဝင်ခံရတယ်ရှိပါတယ်။အဲ့လိုမျိုးအဆင့်လိုက်သွားရတဲ့ကိစ္စတွေရှိပါတယ်။ပြီးတဲ့အခါကျတော့မှ justice အဲ့တော့ကဒီတရားမျှတမှုကိုရှာဖွေရေးပေါ့။အဲ့လိုတရားမျှတမှုကိုရှာဖွေရေးဆိုတဲ့အခါမှာလည်းဒီမြန်မာနိုင်ငံမှာအမျိုးသက်ပြန်လည်တည်မြဲရေးလို့ပြောလိုက်လို့ရှိရင်အရင်တော့ကျူးလွန်ခဲ့တဲ့စစ်ကောင်းဆောင်တွေကသူတို့ကိုထောင်ထဲကိုပြန်ထည့်နိုင်မယ်လို့သူတို့ယုံကြည်ထားတာမျိုးတွေရှိပါတယ်။တကယ်တမ်းကျတော့ဒီဖြစ်စဉ်နဲ့မှာထောင်ထဲကိုထည့်တယ်ဆိုတာမျိုးတစ်ခုလည်းမဟုတ်ပဲနဲ့အခြားနည်းလမ်းတွေအများကြီးရှိပါသေးတယ်။ဒါဆိုလည်းနိုင်ငံတကာမှာလက်တွေ့ကျင့်သုံးနေတဲ့ဟိုကျင့်သုံးနေတာတွေပါ။အဲ့နည်းလမ်းတွေတွေကတစ်ခုကတော့အဲ့လိုကျူးလွန်ခဲ့တဲ့သူတွေကနေပြီးတော့သူတို့ကျူးလွန်ခဲ့တဲ့အမှားတွေကိုသိပြီးတော့အဲ့ပုံမှာတာဝန်ခံတယ်။ပြီးတဲ့အခါကျတော့အဲ့ဒါကိုကျူးလွန်ခံရတဲ့သူတွေကိုပြန်ပြီးတောင်းပန်တယ်ဆိုတဲ့ဟာမျိုးရှိပါတယ်။ဒီလိုမျိုးကျူးလွန်ခဲ့တဲ့စစ်ကောင်းဆောင်တွေကတောင်းဝန်ကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်ခဲ့တဲ့သူတွေကပြန်တောင်းပန်နေသလိုရှိရင်ဒါကပြဿနာတစ်ဝက်လောက်ကိုပြည့်တယ်တော့စီတဲ့အားမျိုးတွေရှိပါတယ်။ပြီးတဲ့အခါကျတော့ပြန်လဲကူစားပေးရေးပေါ့။တကယ်ကျူးလွန်ခံရတဲ့သူတွေကိုဘယ်လိုပုံစံမျိုးတွေနဲ့ပြန်လဲကူစားပေးမလဲ။ဒီလိုမျိုးကူစားပေးတဲ့အခါမှာတူးချင်းကိုကူစားပေးရတာရှိသလိုအစုအဖွဲ့လိုက်ပေါ့ collectively ပေါ့။ဒီလိုမျိုးကူစားပေးရတာကြီးလည်းရှိပါတယ်။ပြီးရင်အလားတူပြည့်ရမျိုးတွေမထက်မဖြစ်အောင်ဆိုပြီးတော့institutional reform လို့ပြောရတဲ့အဖွဲ့အစည်းတွေကိုပြုပြင်ပြောင်းလဲရတာရှိပါတယ်။အဲ့လိုပြုပြင်ပြောင်းလဲတဲ့အခါမှာစစ်တပ်ကိုပြုပြင်ပြောင်းလဲရတာရှိတယ်၊ရဲကိုပြုပြင်ပြောင်းလဲရတာရှိတယ်၊ဒီတရားရေးကိုပြုပြင်ပြောင်းလဲရတာရှိတယ်၊အကျဉ်းထောင်ကိုပြုပြင်ပြောင်းလဲရတာရှိတယ်။အဲ့လိုပြုပြင်ပြောင်းလဲရတဲ့ကိုအစင်လိုက်လှုပ်ဆောင်သွားပါတယ်။အဲ့လိုလှုပ်ဆောင်သွားတဲ့အခါကျတော့အမျိုးသားပြည်နယ်တည်မြဲရေးကိုအထောက်အကူဖြစ်စေတယ်၊အမျိုးသားပြည်နယ်တည်မြဲရေးကိုလွှဲကူစေပါတယ
်။ဟုတ်ကဲ့ဆိုတော့အခုလက်ရှိဒီဝင်းကြီးချုပ်ကတော့သူကတော့ဒီအာဃာတမထားချောင်းကိုသူ့အနေနဲ့ဟိုနမူနာပြကျင်တဲ့အနေနဲ့လုပ်တယ်ဆိုတော့သဘောမျိုးသူကပြောတယ်ဆိုတော့သူမှန်းထားတယ်လို့အခုဒီလောက်ရက်ကဟိုဒီမှန်းချက်နဲ့နှက်သွက်ဟိုမကြိုက်ဘူးဆိုတဲ့သဘောမျိုးပြောနိုင်လားကိုဘိုးကြီ
းဆိုတော့အခုချိန်မှာတော့မှန်းချက်နဲ့နှက်သွက်မကြိုက်ဘူးလို့ပြောလို့ရပါတယ်ဒီလိုမျိုးဥမာကျွန်တော်တို့ဒီကျွန်တော်ကိုယ်တိုင်လည်းထောင်ကြခဲ့ပါတယ်ဟိုဒီလိုစစ်ထောက်လမ်းရေးပေါ်ကြီးခင်ညိုရဲ့ဒီအမိန့်ကြီးနဲ့ကျွန်တော်တို့ကဖန်စီနှိပ်စက်ခြင်းကိုခံခဲ့ရတယ်ဒါပေမဲ့ကျွန်တော်တို့ကအာဃာတရှိလာဆိုရင်ကျွန်တော်တို့ကအာဃာတတော့ကျွန်တော်တို့ကထားတော့မဟုတ်ဘူးကျွန်တော်တို့ကစနစ်ကိုပြုပြင်ပြောင်းလဲဖို့စူးစမ်းနေတာဖြစ်ပါတယ်ဒါပေမဲ့လည်းဒီစနစ်ကိုဦးဆောင်နေတဲ့လူတွေကလည်းတာဝန်ရှိပါတယ်ဥပမာကျွန်တော်ကိုဆိုရင်ဒီ1990မတ်စတာမှာစစ်ထောက်လမ်းရေးလာဖမ်းတယ်လာဖမ်းတဲ့အချိန်မှာလာဖမ်းလို့ကျွန်တော်ထောင်ချလိုက်တယ်ပေါ့ထောင်ချပြီးတော့ကျွန်တော်ထောင်ကပြန်လွတ်ပြီးတဲ့အချိန်မှာအဲ့ဒီစစ်ထောက်လမ်းရေးကကျွန်တော်ကိုတွေ့တဲ့အချိန်မှာသူကကျွန်တော်ကိုနည်းနည်းချင်းမဆန်ရဲဘဲနဲ့သူကပုန်းချောင်နေလာရှိတယ်အဲ့ဒီမှာကျွန်တော်ကသူ့ကိုလက်တွေ့ပြီးတော့ကျွန်တော်သူ့ကိုရှင်းပြတာရှိပါတယ်။ဥမာခြေနေရသူတို့နဲ့အမြင်မတူတဲ့သူကိုဖမ်းနေဆိုရင်တော့မှဥပေရဖမ်းရမယ့်ဟာတွေရှိပါတယ်။ကျွန်တော်တို့ကိုဖမ်းတဲ့အချိန်မှာဖမ်းရမှာမပါဘူး။ ပြီးတဲ့အခါကျဖမ်းပြီးတဲ့အခါမှာကျွန်တော်စိတ်ဆက်ခွင့်ဆိုတာမရှိဘူးဒါကပြည်တွင်းဥပဒေရတဲ့တမ်းမြင်ထားတာဖြစ်ပါတယ်အဲ့တော့ကျွန်တော်ကိုသိဆက်ခဲ့တယ်အဲ့လိုပဲမျှတတဲ့တရားစီရင်မှုကျွန်တော်ကမရခဲ့ဘူးတရားတွေအတွက်ဒီစစ်ထောက်တန်းရေးတွေမှာတာဝန်ကိုရှိတယ်ဆိုတော့အဲ့ဒါတွေကိုကျွန်တော်တို့ကရှင်းပြတယ်ရှင်းပြပြီးတဲ့အခါကျတော့ဒီလိုမျိုးရှင်းပြဒီလိုမျိုးသူတို့ကျူးလွန်တယ်ကျွန်တော်ကိုသိဆက်တယ်ဆိုတော့အရာဆုံးမှုဖြစ်တယ်ဒီဟာကိုသူတို့သိဖို့လိုတယ်အဲ့တော့ကျွန်တော်ကဒီထောက်လင်းကိုရှင်းပြရတယ်။နောက်လူတွေကိုဒီလိုထပ်မဖြစ်အောင်လို့ကျွန်တော်ကရှင်းပြနေတာဖြစ်တယ်။တကယ်တမ်းဆိုရင်ကျွန်တော်နှိမ့်ဆက်ကြည့်လို့မဟုတ်လဲကျွန်တော်တို့ကထောက်လင်းကိုရောက်နေတဲ့လား။ဒီလိုမျိုးတွေကျွန်တော်တို့ရှင်းပြခဲ့ပြီးတော့ကျွန်တော်လူရင်နာကသူ့ထောက်လင်းပြန်ရောက်ခြင်းမရောက်ခြင်းနဲ့နောက်လူတွေကဒီလိုမျိုးနှိမ့်ဆက်ရှင်းမခံမှုတွေမရှိအောင်ကျွန်တော်တို့ကလိုချင်တယ်။ဒါပေမဲ့အတိတ်ကိုကျွန်တော်တို့ကမျက်နှာလုံးကပြစ်ထားမယ်။အတိတ်ကိုသင်ခန်းစာမယူဘဲနဲ့ဆိုလို့ရှိရင်ကျွန်တော်တို့ပြစ်ဆုံးပံဘလုံးမကောင်းနိုင်မှာမဟုတ်ဘူး။ဒါကြောင့်မို့လို့ဒီပြစ်ဆုံးပံမှာလည်းနှိမ့်ဆက်ညီမမှုတွေကတကယ်ပြည့်ပြည့်ဖြစ်နေတယ်။အဲ့လိုနှိမ့်ဆက်ညီမမှုကိုကျိုးလွန်တဲ့သူတွေကရဲတွေလည်းပါတယ်၊စစ်သားတွေလည်းပါတယ်။တခြားလက်နက်ကန်တပ်ဖွဲ့တွေလည်းပါပါတယ်။ဟုတ်ကဲ့
။
ဒီဟာကိုကျွန်တော်တို့အများဆုံးချက်တော်ဖို့လိုပါတယ
်။ဟုတ်ကဲ့။ဆိုတော့ကိုတီယာသွေးရဲ့သဘောထားကိုအခုကျွန်တော်တို့ကအခုဒီပြည်နယ်သိမြေကြီးဆိုတဲ့အပိုင်းမှာပေါ့နော်။ဒီမကြသေးခင်ကဒီဝင်းကြီးရန်ကုန်တိုင်းဝင်းကြီးချုပ်ကဟိုလောက်ရဲ့ပုံမှာလည်းအဓိကခြေကတည်ပြီးတော့ဟိုဒီကိစ္စဆွေးနွေးဖို့လည်းဖြစ်လာဆိုတော့ကိုတီယာသွေးအနေနဲ့ရောအခုဒီကျွန်တော်တို့ဒီပြီးခဲ့တဲ့ဒီရန်ကုန်တိုင်းဝင်းကြီးချုပ်ကဒီအခမ်းအနားမှာဒီထောက်လိုင်းအကြီးကြီးဟောင်းကိုကတော့ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့သူကတော့ဒီအာဂရာမထားချောင်းကိုပြကျင်တာဆိုပြီးတော့သူကဒီရွေချင်းနဲ့ပါဆိုပြီးတော့ဖြည့်ရှင်းချက်ထုတ်ပါတယ်ဆိုတော့ဒီသူယီမန်းထားတယ်လို့ပြောလေဒီအာဂရာမထားချောင်းကိုပြတ်တာတကယ်ပဲရောက်ခဲ့သလားဟိုတကယ်သူမှန်းထားတယ်လို့ညှော်လင့်ထားတယ်လို့ဖြစ်တယ်လို့ဆိုနိုင်သလားခင်ဗျာ
ဘာလို့ကြာဟိုကျွန်တော်နားလဲဆိုတော့ဟိုဒီကြီးပြေကြတာဒီအဲကတော့ဆက်နေပါမှာခိုင်းစရာပြောင်းနေတယ်ပေါ်လာတဲ့ကိစ္စကိုသူကဟိုအများကဘယ်လိုကြားတဲ့ကိစ္စကိုသူကရှင်းရမယ်စားပေါ့နော်ဘယ်လိုလုပ်ဒီလိုကြီးပြောပါဟလားဟိုတတိပူဇော်ပွဲပါဆိုတတိပါခိုင်းစရာပြူဇော်တဲ့ပွဲခိုင်းစရာကတော့ဒီပပိတ္တညာရှင်းပေါ့နော်တတိပပိတ္တညာရှင်ပြူဇော်တဲ့ဘက်မှာဘွားကလေးပေါ်လာတော့ဒါကိုမကြည့်နေရတာမကြည့်နေတာတကြောင်ပေါ့နော်ခိုင်းစရာလည်းမဟုတ်ဘူးလေခုလိုပေါ်လာဟုတ်ကဲ့ဆိုတော့ဒီအာနာချက်အဟောင်းလေးဖြစ်နေပြီးတော့ကျွန်တော်တို့ဒီဘက်မှာအဲ့တော့ကျွန်တော်တို့ဒီဒီလိုစီအားကြီးကိုလည်းဒီကိုးစားပြီးလဲကျွန်တော်တို့ဒီပြင်ပြီးပေါ့နော်ကျွန်တော်တို့ဒီအဲယူနီဖောင်းကိုဝတ်ပြီးတော့ဒီလိုရုပ်တွေတော့လိုက်တဲ့ပုံမှာမတည်နေတဲ့အပေါ်မှာဒီကနားကဖြည့်ချင်းလို့ဖြစ်နေကြတယ်အမှန်တော့ဟိုအဆက်ဆက်လည်းတခုတည်းတခုရှိကြဟုတ်ဒါကဟိုအာရာဓာဖြည့်ချင်းတော့ဝယ်လည်းမဟုတ်ဘူးတော့ဟိုတတိတကျအချင်းနာမှုတွေလည်းကျွန်တော်ချိန်ချင်းရှင်းလိုက်တယ်လို့ကျွန်တော်နားလဲတယ်ဟိုဒါကတကယ်တော့အာရာဓာဖြည့်ချင်းနဲ့အာရာဓာဖြည့်လျှော့တယ်ကျွန်တော်တို့ရင်သားစီဟုတ်တယ်ဆိုလို့ရှိရင်တော့ကိုကိုကြီးရောက်တယ်ကျွန်တော်တို့ကဒီမှာချက်ပြီးရှိရမယ်ဟုတ်လားလေ့လာသုံးသပ်မှုရှိပြီးတော့ကျွန်တော်တို့ဒီဒီကျားတော့ကျွန်တော်တို့ဟိုဘလောက်လုပ်လို့ရပြီးရာစီကိုတည်ဆင့်ပြီးလုပ်မယ်အားလုံးကိုလည်းကျွန်တော်တို့ကဒါဟိုတက်ဆန်ပြီးရမှာအားလုံးကိုအပြည့်ပေးပြီးရမှာရင်သားစီဆိုတာကျွန်တော်တို့ကဟိုတစ်တိုင်းတစ်တဲ့ဒီအုပ်စုတစ်ခုတောင်းရတယ်ဒီရက်ချက်ထားပြီးပြောရတစ်ပတ်တည်းနဲ့လုပ်လို့ပြောင်းတောက်သေးတယ်လုပ်လို့ပြောင်းဒီရင်သားစီကလမ်းတော့အချိန်ချင်းလုပ်လို့ရတဲ့ပြဿနာလည်းမဟုတ်ဘူးကြာအဲ့ဒါကဟိုအရေးကြီးတဲ့အဖြစ်ဆက်ကပါလဲဆိုတော့ဟိုကျွန်တော်ရင်သားစီရေးလုပ်တယ်လေတော့ပြန်လဲစစ်လေရေးလုပ်တယ်ဆိုတာကအမှန်တော့တစ်ဖက်နဲ့တစ်ဖက်ဟိုမနိုင်လို့ကျွန်တော်တို့တစ်ဖက်ကိုတစ်ဖက်ဟိုအပြည့်ချင်းလို့မနိုင်တော့ဘူးကျွန်တော်တို့ရေးရတယ်နားလည်တာစစ်တဲ့ပြောရတယ်နိုင်ရင်တော့ဟိုရုပ်ကြမှာပဲတကယ်ဖြစ်တော့လား30ရက်ဖြစ်လာတဲ့အခါကျတော့ကျွန်တော်တို့တစ်ဖက်ကိုတစ်ဖက်အပြည့်ကကျွန်တော်တို့ရှင်းနိုင်လို့ဒီကားမရှိဘူးကျွန်တော်တို့ကဖြစ်နေတဲ့အယူဆပါအားကောင်းတော့ကျွန်တော်ရင်သားစီကျွန်တော်တို့ဩရတာလားဆိုတော့ကျွန်တော်တို့အဲ့ဒီလိုမျိုးဒီကနေ့ဆက်ပြီးဦးပြလိုက်တဲ့အဆင့်လေးကြည့်ပေးတယ်။တကယ်ပဲယူသားစီကိုကျွန်တော်တို့ကမဆောင်နိုင်နိုင်ဘူး။အခုလည်းကျွန်တော်တို့ကဟိုစိတ်ရင်းတော့ဒါတော့ကခုနှစ်ခေတ်ကဖြစ်ခဲ့တဲ့ဖြစ်ပျက်ပြီးနဲ့ပတ်သက်ပြီးကျွန်တော်တို့ဒီချက်ချက်ဆိုတာကကျွန်တော်တက်ယူကြည့်ပါသေးတယ်။တော့ကခုနှစ်ခေတ်ဖြစ်ပျက်ခဲ့တဲ့ဖြစ်ပျက်တွေနဲ့ပတ်သက်လို့ကျွန်တော်ကတမန်တော်ရေးလို့ရောမရဘူး၊ဆရေးလို့ရောမရဘူး။ဆိုတော့ကျွန်တော်တို့ကယူသားစီကိုကြောက်ဖို့ဆိုတာကတော်တော်တိုက်နေပါတော့။တိုက်နေအရင်ရေးကြည့်တယ်၊ပြားတိုက်နေအများလွဲပါပဲ။ဒီလိုကျွန်တော်ကလေခါပိုင်မှာလို့ကျွန်တော်ပြောတယ်ဒီစာရေးဆရာအတယောက်လည်းမဟုတ်ပဲねကျွန်တော်တက်ကြီးစာရေးဆရာပြည်တော်ဘက်ကရောက်လာပြီးတော့ဒါကပြည်သားစုရေးပါလို့အပြေတင်ရောက်ပြီးတော့ဟာပြင်ပြပြလိုက်တာလည်းကျွန်တော်အကုန်လုံးချုပ်တယ်လေပို့ဆိုးတာကတကယ်ပြည်သားစုရေးဒီအဲ့ဒီတက်ကြီးတာအချိန်အခါမဟုတ်တဲ့ဒီလိုပြောလိုက်တဲ့ပြကြောင်ကိုဒီလိုစိုက်ကြည့်လို့ဖြစ်တဲ့ရေးသားမှုဖြစ်တဲ့ပြည်သားစုရေးကိုဒါလည်းတစ်ဖက်အော်ဒီ PPP ကိုရေးလာပြီးတော့
အဲ့တော့တုံကြီးကိုကျိုးသွားတယ်အားလုံးကခုတော့တော့ကြံလာတော့တယ်ပိုးရောက်ဆိုးတော့တယ်ဆိုတော့ဟိုညာစီညာစီလို့ပြောနေမယ်လက်တွေ့မှာကျတော့သဘောထားကွဲပြားပြီးဟိုဖန်တီးလို့ဖြစ်နေတာပေါ့ဟုတ်ကဲ့ဒေါက်တာသူတို့ရကြတာပေါ့ဟုတ် ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲတစ်ခုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေနောက်စာရေးလည်းတော်တော်များဒီကိစ္စကိုစိတ်ဝင်စားနဲ့ပို့ထားတယ်တော်တော်များပါတယ်ဆိုတော့ကျွန်တော်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေကိုလည်းဒီနေရာမှာအလှည့်ပေးချင်ပါတယ်ကျွန်တော်အားလုံးလည်းပါဝင်ခွင့်ရအောင်လူရင်းတူရှင်ကိုတက်နေများဟိုလူရင်းကိုရအောင်ဆွေးနွေးပေးဖို့လည်းကျွန်တော်မြတ်တရားခင်မြင်ပါတယ်အရင်ဆုံးကတော့ကျွန်တော်ကနေဒါနိုင်ငံကဥညွန့်လာပါခင်ဗျာဥညွန့်လာသဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဘုခင်ညွန့်နဲ့ပတ်သက်လို့ပြောရရင်တော့ဗျာဒီကိစ္စနဲ့ပတ်သက်လို့ဒီအစည်းအဝေးကိုဒီအခမ်းအနားကိုပြင်မြောက်အောင်စီစဉ်ဆောင်ရွက်ကြတဲ့အစစ်စင်တိုင်းကပုံကိုယ်တွေကအစဉ်ရင်ကိမဲ့လွန်းတဲ့လုံရဖြစ်တဲ့အတွက်လုံးဝကိုလျော်ကန်တင်မြတ်မှုမရှိဘူးလို့ပြောချင်ပါတယ်။ဘာနဲ့ဗျာခံစားခဲ့ရတဲ့ပြည်သူတွေရဲ့တန်တန်ချက်တွေသွေးတွေကမှမချောက်သေးဘူးဘုခင်ညွန့်ကမိမ့်မိန်ကြီးနဲ့ခက်တီတီကြီးအကြောခံနေဆိုတာကတော့သူကိုယ်တိုင်ကိုယ်ကမလုပ်သင့်တဲ့အလုပ်ပါဒီအတွက်တော့တိတ်အရှိမပြောလို့ပါဘူးဒါပေမဲ့လို့ခုနအမျိုးသားပြန်လဲတင်းမြတ်ရေးရင်ကြားစေရေးယုံကြည်မှုတည်ဆောက်ရေးဆိုတဲ့အခန်းကဏ္ဍမှာ NLD အစိုးရနဲ့တမတော်ကိုလုံရမယ့်အလုပ်ပိုင်းလေးတွေကျွန်တော်အချက်နှစ်ချက်လောက်ပြောချင်ပါတယ်တမတော်အနေနဲ့ပထမအဆုံးကျွန်တော်ပြောချင်တာကတော့ဘိုလ်ချုပ်ကြီးမင်းအောင်လှိုင်အနေနဲ့ဒုတိယအကြိမ်တတိုင်းပြည်လုံးအပြစ်ခတ်ရဆဲချောင်းကို2020ရွေးကောက်ပွဲပြည်စီအထိအပြစ်ခတ်ရဆဲချောင်းကိုကျင်းပပေးဖို့ဖြစ်ပါတယ်တရားဝင်ကျင်းပပေးရမှာဖြစ်ပါတယ်နံပါတ်2အချက်ကတော့လွတ်တော်ထဲမှာဒီမိုကရေစီနီးလမ်းမကျတဲ့တရားမဝင်နေရာယူထားတဲ့25ရာနိုင်သောတက်ကကိုယ်စားလှယ်တွေကိုအမြန်ဆုံးပြန်လဲရုပ်သိမ်းပြီးအစိုးရလက်အောက်ကနေပဲနိုင်ငံတော်ရဲ့တာဝန်များကိုထမ်းဆောင်သွားမိဖြစ်ကြောင်းရဲရဲဝန်တမတော်တစ်ခုလုံးရဲ့ဂုံတိတ်ကာကိုထိမ့်သိမ့်တဲ့အနေနဲ့ကြီးညာပေးရမှာဖြစ်ပါတယ်။အဲ့ဒီလိုအလုပ်တွေကိုလုပ်ဖို့အတွက်ဘယ်အကြောင်းပြချက်ဘယ်စင်ကြီးနဲ့မှအကြောင်းပြစရာအကြောင်းမရှိပါ။နတ်လူတာလူခေါ်ကြပါလိမ့်မယ်လို့ကျွန်တော်ရဲတင်းတင်းပြောချင်ပါလေ။နောက်ဒုတိယပိုင်းနဲ့ NLD အစိုးရကိုပြောချင်ပါလေ။ NLD အစိုးရအနေနဲ့တာဝန်ယူဆောင်ရွက်သွားမယ့်အပိုင်းတွေကတော့နော်နံပါတ်1မှာဒီလိုပဲအဲ့တမရော်နဲ့သူတို့ညှိပြီးတဲ့အခါမှာနှစ်ဖက်စလုံးကနေတာဝန်ခံမှုတာဝန်ယူမှုကိုဂရိသစ္စာပြုရပါလိမ့်မယ်။အဲ့ဒီနောက်မှာတော့ NLD အစိုးရနဲ့ဒရိုင်းပြီးလုံးမှာရှိတဲ့နိုင်ငံရေးကျင်းသားအားလုံးကိုလွှတ်ပေးရပါမယ်။2008ဖွဲ့စည်းပုံကိုအသိဆွဲတာဖြစ်ဖြစ်ပြင်ဆင်တာဖြစ်ဖြစ်အမြန်ဆုံးလုပ်ရပါလိမ့်မယ်။နံပါတ်3ကတော့တရားဥပဒေစိုးမိုးရေးကိုပြတ်ပြတ်သားသားတည်တည်တကျအကောင့်ထည့်ဖို့ရမှာဖြစ်ပါတယ်။အဲ့ဒီလိုလုံနိုင်မှဒီနေ့ကဘာမှာအပရဲ့ဇရွေးပွက်ထဲမှာမျောနေတဲ့မြမပြည်သူတရလုံးရဲ့အခြေအနေကိုယက်တိရှင်တန်ခွင့်ရကြမယ်ဆိုတာနှစ်ဖက်လုံးကလက်ခံယုံကြည်ပြီးလက်နိုင်လိုက်နာဆောင်ရွက်ကြဖို့ဖြစ်ပါတယ
်။အဲ့
ဒီလိုမှမလုံနိုင်မဆောင်ရွက်နိုင်ကြရင်တော့တယောက်နဲ့တယောက်အပြစ်ပုံချနေရင် NLD အစိုးရကိုရောတမတော်အစိုးရကိုရောပြည်သူတရလုံးကနေပြီးတော့ယုံကြည်မရှိတဲ့အနေနဲ့ပြည်သူရဲ့တန်ခတ်ခြင်းကိုခံရလိမ့်မယ်ဆိုတာကို
နားလဲသဘောပေါက်သိကျင်းတယ်။ဟုတ်ကဲ့ညွန်လာကျွန်တော် channel တွေလည်းလှည့်ပေးကြပါလိမ့်ခင်ဗျာ။နောက်တူကတော့ကျွန်တော်မြန်မာနိုင်ငံကကိုခမောင်လွင်ဖြစ်ပါတယ်။ကိုခမောင်လွင်ရဲ့သဘောထားလည်းလူရင်းတွေ့ရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဗျာ။ကျောင်းတိုင်းညီကြီးတို့ဒီပတ်သက်လို့ကတော့ဟောဆက်စုကတည်းကအင်္ဂလိပ်မာရသဘောကြီးဖြစ်ရောက်တော့ကိုလာမင်းကိုလာမင်းကတည်းကကျိုးရီရဲ့တောင်းလန်သားမြင်ပါရဲ့။ဘုန်းကြီးရဲ့ရုံးငယ်လေးရုံးငယ်ပြီးကျောင်းကြီးရှိရောက်တယ်ရုပ်ပြီးလမ်းမောင်းတယ်လို့ထင်ပါရဲ့ဟိုကိစ္စနဲ့ပတ်သက်လို့ကတော့မဟာတပည့်ရဲ့ကကျားလောင်းရောင်းမင်းကဒီကအလောင်းကိုဟိုကျဲလို့အော်ဒီလိုလေးရှိပါသေးလားဆိုပြီးတော့တောင်းလိုက်အကြမ်းပြတယ်ငွေအစ်စ်နဲ့ရေးဆိုရင်ကောင်းမှာတော့အခုရင်းရွက်တယ်လို့ဒီဆိုင်တော်ခင်ဗျအားခင်ဗျ
ဟုတ်ကဲ့ကိုကမောင်လင်းဆွေးနွေးရကျေးဇူးပါကျွန်တော်နောက်တူကတော့ slide ပွေကုန်းဖြစ်ပါတယ်တိုင်းသားနိုင်ငံရေးသမားတူလည်းဖြစ်ပါတယ်လက်ရှိအမေရိကန်ပြည်တော်စုမှာခေတ္တရောက်ရှိနေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ကို slide ပွေကုန်းသဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဝန်ကြီးချုပ်ကသတိမီဒီယာတောင်မှအာကာရထားပြီးတော့မတိမြတ်နိုင်တဲ့ပုဂ္ဂိုလ်ကဘာဖြစ်လို့ဘူခင်ညူအဲ့ဒီလူဆိုးလုပ်ခဲ့တဲ့သူကိုသူကအာကာရမထားဘူးပြန်လေတိနေလုပ်ပါတယ်ဆိုတာအတိတ်ပြန်မှရှိတာဥပယမင်းသိန်းကအင်းလေးဒီကိုဒုက္ခတော့ပေးခဲ့တယ်မဘာတော့ဟိုထောက်ရှဲလိုက်တယ်မလုံနိုင်ဘူးနောက်ပြီးတော့မှကာချုပ်ကိုလည်းပဲထောက်ရှဲတယ်မလုံနိုင်ဘူးအင်းလေးဒီကတစ်ချိန်လို့တောင်းပန်ပေးနေရတာအဲ့တော့ရန်ကုန်မြို့သူမြို့သားတယောက်အနေနဲ့တော့ဝင်ကြီးချုပ်ကကျွန်တော်တို့ပြည်သူတွေရောဒုက္ခတော့ပေးတယ်တကယ်ပြန်လေတင်းမြည်ကိုလူချင်ပါတယ်ဆိုရင်တော့တရင်းမြင်ကြတွေကိုခွလုတ်လိုက်ပါလားအပြစ်လို့ဘူချင်းကိုမစီမဆိုင်တဲ့လူတွေကိုအဲ့လိုပဲတွားလုတ်လိုက်တော့ကြံတဲ့အာနာရှင်လောလောဆယ်ကြံနေတဲ့သူကြီးရတယ်ပဲဘာမှမထူပါဘူးငါတို့ဟိုနောက်မှာတော့အဲ့လိုပြကရောခံကြမှာပါဆက်လက်လုပ်ကြပါဆိုမှသူတို့လူဆိုးတွေကသူတို့ရိတ်ရင်လာမှာပေါ့အဲ့တော့ဒီလုံရကကျွန်တော်ဟိုပြည်သူတယောက်အနေနဲ့တကယ်ဟိုဘဝင်မကြတာတော့အမှန်ပါပဲကြာ
ဟုတ်ကဲ့ကိုစလိုင်းပွေကိုဆွနေရကျေးဇူးပါကျွန်တော်တို့ Facebook ကနေမှတ်ချက်တွေပို့ထားလဲရှိပါတယ်တူကတော့ညီညီဆိုတဲ့အကောင့်ပတ်ချင်မှာသူကတော့အပြုသဘောဆောင်ခြင်းဖြင့်ဆွေးနွေးတွေ့ဆုံတာကောင်းပါတယ်နိုင်ငံနဲ့ပြည်သူအကျိုးတည်ဖို့တဲ့မြစ်တိလောက်ရဲ့မြေသူမဆွေကျေးဇူးပါတယ်အားပေးပါတယ်အဖိနေခံဘဝမှာလွတ်ချင်ပါပြီနောက်တူကတော့ Sunny SK ဆိုတော့ South Korea တောင်ကိုရီးယားလိုကြီးညွှန်းလာတာမသိပါဘူးသူကတော့လူရုံးမာတွေကိုသူတော်ကောင်းတွေကတိခန့်ခွင့်လွှတ်မြင့်တာထားဆက်ဆံတာမြင်ရတော့အစိုးရတစ်ခုလေးစားပါတယ်နောက်တူကတော့မိုးတောက်ထွန်းဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ကုကိစ္စကဘာပဲဖြစ်ဖြစ်ပါအမုံတရားကိုရှောင်ရှားပြီးမေတ္တာနဲ့ဆက်ဆံတာကောင်းပါတယ်ရန်သူလိုသဘောထားပြီးအမုံတရားပွားနေရင်တော့ငင်းချင်ဆိုတဲ့ဝေါ်ဟာရကအလကားဖြစ်တော့မပေါ်တဲ့ဒါကြောင့်ဝင်းကြီးကျော်ရဲ့ဆက်ဆံရေးကိုထောက်ခံပါတယ်ဗျာတဲ့နောက်တူကတော့မိုးမိုးဆိုတဲ့အကောင့်မှာအရင်စစ်ဆိုးရလက်ထက်ကစစ်ကြောရေးမှာမတရားနှိမ့်ဆက်ညှဉ်းပန်းနေတာခံခဲ့ရသူတွေအတိအဆုံးပါတဲ့တမိုင်းဆိုတာဖျောက်ဖျက်လို့မရပါစားရေးဆရာဆိုတာပြည်သူလူထုကလက်ခံနိုင်တဲ့တကြီးဝါကြီးဆရာကြီးတွေကိုသာပူဇော်ကြတော့တာပါတဲ့ဒီကိစ္စပြဿနာကြီးကြီးဖြစ်တဲ့မင်းတကာအကွက်စမီဖန်တီးတာစားရေးဆရာချင်းချင်းတက်ချုပ်ပြီးစေဝန်းကွဲအောင်ရန်ကုန်တိုင်းဝန်ကြီးချုပ်ကိုထင်မြင်သေးအောင်တိုက်ခါကြအောင်ဖန်တီးတဲ့လောက်ခွက်ပါတဲ့ဝန်ကြီးချုပ်ဟာအပြုံးမပြည့်မြစ်တာတဲ့နဲ့အောင်းနိုင်သူပါဆိုပြီးရေးပါတယ်ကျန်တဲ့စာတချို့ကိုလည်းမဆုမုံဖတ်ပြပေးပါလားခင်ဗျာ
ဟုတ်ကဲ့ပါရှင်ကျွန်မထင်တာတော့ဒီကြမ်းကူဝေကြံကြောင်းလို့ထင်ပါတယ်အဲ့ဒီအကောင်ကတော့အာဃာရတွေထားတင်မုံမချေတပြန်တလဲလက်စားချေနေကြရင်တော့တဲ့အစိုးတန်နေရာကထက်ခါထက်ခါလဲနေတော့မပေါ်တဲ့ကွီးဖြိုးရဲ့လောက်ရကဒီမိုကရေစီအရွေ့အတွက်တိတ်ကောင်းပါတယ်လို့ရေးထားပါတယ်ဒေါက်တာခမ်ချွန်းကတော့ပြန်လဲတင့်မြတ်ရေးယုံကြည်မှုတည်ဆောက်ရေးမှာအထောက်အကူဖြစ်ပါတယ်ခင်ဗျာတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာကြုံတွေ့နေရတဲ့အတားအဆီးအနှောက်အယှက်တွေကအာဏာရှင်လက်ဟောင်းတွေရဲ့စိတ်မလုံခြုံတာကနေစတင်နေတာပါတဲ့ဘလို့ဖိအားတွေကြောင့်ပဲဖြစ်ဖြစ်အာဏာရှင်အဟောင်းတွေကဒီမိုကရက်တစ်ဆိုဆိုက်တီထူထောင်မှဖြစ်မယ်လို့ဆုံးဖြတ်ခဲ့လို့သာဒီနေ့လိုနိုင်ငံရေးအခင်းအကျင်းကိုရောက်လာတာပါတဲ့ဒါပေမဲ့အရင်တုန်းကတို့ဖိနှိပ်ခဲ့တဲ့သူတွေကလက်စားပြန်ချေမလားဒါမှမဟုတ်ပြည်သူတွေကတို့ကိုလက်စားပြန်ချေမလားတို့ရဲ့အသက်အိုးအိမ်စီစဉ်ထိပါမလားဆိုတဲ့စိုးရိမ်ချက်တွေနဲ့စိတ်မလုံခြုံမှုတွေခံစားနေရပါတယ်တဲ့အမေစုကအာဃာရမထားပါနဲ့လက်စားမချေတင်မုံချေမယ်လို့ပြောခဲ့ပြပြီးပါပြီတဲ့အခုကွီးဖြိုးကထပ်မံပြတာတဲ့အတွက်တိုင်းပြည်ရဲ့ရှေးရေးအတွက်သိကောင်းပါတယ်တဲ့အာဃာရမထားလက်စားမချေတင်မုံချေမယ်ဆိုတာကိုပြည်သူတွေဘက်ကများများပြနိုင်မယ်ဆိုရင်အာဏာရှင်အဟောင်းတွေကစိတ်လုံခြုံမှုရလာမှာဖြစ်ပြီးတော့စိတ်ရဲ့လုံခြုံမှုလုံးဝရသွားတယ်ဆိုရင်တော့ခြေဥပြင်နိုင်တဲ့အထိအဆင်ပြေသွားနိုင်မယ်ထင်ပါတယ်ဆိုပြီးရေးထားပါတယ်ရှင်
โอเคဒီစာအများစုကတော့ဒီဝင်းကြီးကျောက်ရဲ့လိုရဲ့ပုံမှာထောက်ခံတဲ့သဘောထားတွေလည်းရှိပါတယ်ဆိုတော့ကိုဘူးကြီးရဲ့ဒီတစ်ချိန်ရတယ်လို့ပေါ့လေဖိနေသူနဲ့ဖိနေခံကြမှာတင်မုံချေဖို့လို့အာဂရာမထားဖို့လို့ဆိုတဲ့ဟာမျိုးတွေကဟိုတော်တော်များပြောတဲ့တန်နေလည်းကျွန်တော်ကြားရရှိပါဆိုတော့ဝင်းကြီးကျောက်ရဲ့လိုရဲ့စာနမူနာလုတ်တင်တဲ့လိုရဲ့ဆိုပြီးတော့ဒါကြောင့်တချို့စာရည်လည်းဒီထဲမှာထောက်ပြတာပါဆိုတော့ဒီလိုတင်းမြဲအမြင်နဲ့ကြည့်မယ်ဆိုရင်တော့ဒီလိုခြေလန်းလန်းလိုက်တာဟိုလက်ခံနိုင်တဲ့ခြေလန်းလို့မယူဆနိုင်ဘူးလား
အခုကစစလုံးကကိုဒီဟာသေးထောက်ပြတယ်လို့ပဲတကယ်ဟိုအချိန်ခိုက်မဟုတ်ဘူးဗျာဆိုတော့ဒီအပင်ကုပေါင်းရေးကာလတရားမျှတမှုရှာဖွေရေးဆိုတဲ့ဟာကလုတ်ကိုလုတ်အောင်မှာဖြစ်ပါတယ်ဆိုတော့အဲ့လိုလုတ်တဲ့အခါမှာစစလုံးကကျွန်တော်ပြောခဲ့တယ်လို့အစ်င့်လိုက်အစ်င့်လိုက်လုတ်အောင်မယ့်အရာရှိရင်အဲ့ဒီအစ်င့်လိုက်အစ်င့်လိုက်လုတ်အောင်မယ့်အခါမှာအစိုးရကထင်ရင်ထင်တဲ့အချိန်မှာလုတ်ချင်တဲ့အချိန်မှာလုတ်ချင်တယ်လို့လုတ်လိုက်တာမျိုးလုတ်လို့မရဘူးတခြားတကယ်ဟိုခြေခြေပြည့်ပြည့်နဲ့ခံရတဲ့သူတွေကလည်းတူနေတည်ဖြစ်ပါတယ်။အဲ့ဒီခံရတဲ့သူတွေရဲ့အတန်တွေလည်းပေါ်ဖို့လိုတယ်။ပြီးတော့အစိုးရကခံရတဲ့သူတွေကိုကိုယ်စားမပြုဘူး။တရားကတကယ်လို့တင်ပေါင်းချေတာပဲဖြစ်ဖြစ်လက်စားချေတာပဲဖြစ်ဖြစ်အဲ့လိုပြောနေကြတဲ့စကားလုံးတွေကလည်းအသွင်ကူးကိုင်းတော်လာတရားမျှတမှုရှာဖွေရေးရဲ့အမျိုးသားပြန်လည်သိပြန်ရေးရဲ့ကိုနားမလည်တဲ့သူတွေကလက်စားချေမယ်လက်စားချေမယ်ဆိုပြီးတော့ပြောနေကြတဲ့အမျိုးလေးဖြစ်ပါတယ်။တကယ်တော့အတွင်ကူးကိုင်းကလာတရားမျှတမှုရှာဖွေရေးဆိုတာကလက်စားချေရေးမဟုတ်ဘူးအတိတ်ဆုံးကကျူးလွန်ခဲ့ကျူးလွန်ခဲ့တဲ့သူတွေနဲ့ကျူးလွန်ခံရတဲ့သူတွေကြားထဲမှာသဟသဒဖြစ်ဖြစ်နဲ့ပြန်လည်ပေါင်းစည်းနေဆိုင်နိုင်ရေးဆိုတာပဲဖြစ်တယ်အခုကအဲ့လိုမဟုတ်ဘဲနဲ့အတိတ်ကကျူးလွန်ခဲ့တဲ့သူတွေကိုလက်ရှိရှိနေတဲ့အာဏာရဝန်ကြီးချုပ်တရားရောက်ကဒီတိုင်းမျှထိုင်ကြတော့တာကအမျိုးသားပြန်လည်သိမ့်မယ်ရေးဆိုတဲ့ကောင်းဆောင်ကိုထည့်တယ်သူကတကယ်ကိုဟိုမှန်ကန်တဲ့လုပ်ရမဟုတ်ဘူးမှန်ကန်တဲ့စင်ကြီးမဟုတ်ပါဘူးတကယ်တမ်းဒီလိုလို့ရမျိုးတွေဖြစ်လာစေဖို့ဆိုလို့ရှိရင်စကားလုံးကကျွန်တော်ပြောခဲ့တဲ့အစ်င့်လိုက်အစ်င့်လိုက်ကိုအစိုးရအနေနဲ့ကချပြဖို့လိုပါတယ်ဒါဘာတွေလုပ်မယ်ဘယ်သူတွေပါမယ်တကယ်တမ်းဖြစ်နိုင်တယ်ဆိုလို့ရှိရင်အမှန်တရားကော်မရှင်လိုအမျိုးဖွဲ့စည်းပြီးတော့လုပ်ရမယ့်ကိစ္စပါဒီလိုမျိုးလက်လွတ်တဲ့ပဲလုပ်လို့တော့ကျွန်တော်တို့မအောင်မြင်နိုင်ဘူးလို့ပဲပြောရမှာပ
ါဟုတ်ကဲ့ကျေးဇူးနဲ့ကိုဘူကြီးကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာရေးသားပြဖို့ထားတဲ့တချို့လဲရှိနေပါသေးတယ်အရင်ဆုံးကတော့ကျွန်တော်တို့အမေရိကန်ပြည်သူမောင်တက်တနာရဲ့ပေးစာပါကိုရန်နိုင်မဲ့ဖတ်ပြပေးပါဦးခင်ဗျာ
မျိုးသားပြန်လည်တည်မြဲရင်ရုံချီမှုတိဆောက်ရေးမှာတစ်ချိန်ကဖိနှိပ်သူတွေပဲဖြစ်ဖြစ်အဖိနှိပ်ခံတွေပဲဖြစ်ဖြစ်တိုင်းပြည်နဲ့လူမျိုးအတွက်အကျိုးရှိမယ်ဆိုရင်ယင်းဤတဲ့ဆက်ဆံရေးတဲ့ရှိတဲ့နယ်လို့ယူဆမိပါတယ်သို့တော်နှစ်ပေါင်းများစွာစာပေဗဟုသုတအမောင်းကပါတဲ့ပိတ်လောင်ခံထားတဲ့ပြည်သူတွေကိုစာနယ်ဇင်းခင်ပေတိုင်းတွေထိတ်ချုပ်တဲ့ကြားတွေကစာပေဗဟုသုတလင်းအောင် ်ခဲ့တဲ့စစ်ကောင်းဆောင်ဟောင်းတယောက်ကိုသဘေပညာရှင်ကြီးတွေနဲ့တန်းနဲ့ထအယူသည်ပေးတာကတော့လုံးဝမဖြစ်သင့်ဘူးလို့ယူဆမိပါတယ်။ဘာကြောင့်လဲဆိုရင်ဒီဘွဲကပြည်သူတွေလေးစားကြည်ညိုကြတဲ့သဘေပညာရှင်တွေကိုကတော့တဲ့အခမ်းအနားပါ။အမျိုးသားပြန်လဲတင့်မြတ်ရေးအကျိုးဆွေးနွေးပွဲအခမ်းအနားမဟုတ်ပါဘူး။အကယ်၍အဘအဝင်နဲ့များတက်ရှိထင်ရှားရှိနေခဲ့ရင်တွေးတော့မတွေးဝန်းတော့ပါဘူး။ရှင်းရှင်းပြောရရင်ပြန်လဲတင့်မြတ်ရေးနဲ့ယုံကြည်မှုတည်ဆောက်ရေးအတွက်စစ်တပ်ကအစိုးရအုပ်ချုပ်မှုအောက်နိုင်ငံဝန်ထမ်းကောင်းပီပီဂုံသိက္ခာရှိရှိနေပြလိုက်ပါတမတော်ခေါင်းဆောင်တွေပေါ်ယုံကြည်မှုတွေတိုးပွားလာနိုင်သလိုငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာအစိုးရနဲ့တိုင်းသာလက်နက်ကိုင်တွေတိုက်ရိုက်ဆွေးနွေးခွင့်လမ်းကြောင်းတွေပွင့်သွားနိုင်ပြီးယုံကြည်မှုရှိရှိဆွေးနွေးနိုင်လာကြလိမ့်မယ်လို့ယူဆမိပါတယ်နောက်ပြီးဖက်ဒရယ်ပြည်ထောင်စုအတွက်မလွဲမသွေပြင်ဆင်ရမယ့်အခြေခံဥပဒေပြင်ဆင်ရေးများစွာအထောက်အကူဖြစ်လာနိုင်ပါကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
ဟုတ်ကဲ့ဒါတော့အမေရိကန်ပြည်အောင်စုကမောင်တသနာရေးပေးစာပါကျွန်တော်ဒီမှာနောက်ထပ်စာတချို့လည်းရှိနေပါတယ်တယောက်ကတော့ကျွန်တော်ကပမနာဖိုးကြီးပါတယ်ဒီကိစ္စမှာတော့ကွီးဖြိုးမှားပါတယ်သူကတော့ဒီဝင်းကြီးချုပ်ဥဖြိုးမင်းသိန်းကိုရည်ရွယ်ရည်ညွှန်းပြီးပြောထားတာပါခွင့်လွှတ်ပေးလိုက်ရပါမယ်ကာဝါပြောရမယ်အထက်မှာဘိုခင်ညွန့်တို့တိုင်းပြည်တစ်ခုလုံးကိုစနေတိကျရုံမှာဖြစ်စည်းသူတွေမပါပါဘူးတဲ့ရိုသေထက်သူရိုသေရမှာအမှန်ဆုံးပါတဲ့ခွင့်လွှတ်ရပါမယ်မမေ့သင့်ပါဘူးတဲ့ဒီမိုကရေစီရေးတော်ဝင်ကြီးသူတွေမချောက်သေးပါဘူးဝင်းညင်တွေမချွတ်သေးပါဘူးဆိုပြီးရေးပါတယ်သူကတော့နောက်တူကတော့ airline ဆိုတဲ့ပုံကပါသူကတော့ဖြိုးမင်းသိန်းရဲ့အာနာဆေးအနာရှင်ဟောင်းခင်းချင်းကိုအယူသေးပေးဆက်ဆံတာသူ့ရဲ့ပုံကိုရလို့ကျွန်တော်မြင်ပါတယ်ဒါပေမဲ့စာရေးဆရာအသင်းဝင်တူလို့ UTP စာရေးဆရာလို့တမန်ရင်တော့မြန်မာနိုင်ငံစာရေးဆရာကိုရောပြည်သူတွေရဲ့မျက်နှာကိုပါအိုးမဲ့တုတ်တလို့ဖြစ်နေပါတယ်တဲ့အမျိုးသားပြန်လဲတင့်မြတ်ကြီးမှလည်းမယောင်ရစီလူရဲ့လူတွေတော်တော်များနေလို့အမျိုးသားပြန်လဲတင့်မြတ်ကြီးအချိန်ကြာနေရတာဖြစ်ပါတယ်ဆိုပြီးရေးထားပါတယ်နောက်စာတချို့လည်းရှိပါသေးတယ်မဆုမုံဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီ King B Quest ဆိုတဲ့ဒီအကောင့်ကတော့ဂလက်စားမချေတဲ့အဆင့်ဆိုရင်ရပြီလေတဲ့ရှစ်ခိုးတာကတော့များသွားပြီတဲ့မထွေးဆိုတဲ့အကောင့်ကတော့မြင့်မြတ်ပြီးတော့စစ်မှန်တဲ့တရားအမှန်တကယ်နှလုံးမသွင်းနိုင်မင်းနဲ့အစွန်းရဝါရကိုဆွဲမြဲလက်ကင်ထားပြီးအာနာယူနေတဲ့သူတွေကိုပြန်လဲတင့်မြတ်ရေးတို့ယုံကြည်မှုတိဆောက်တယ်ဆိုတာကတော့ဘလို့နည်းနဲ့မှမဖြစ်နိုင်ပါဘူးတဲ့အာကျော်သူဟန်ဆိုတဲ့အကောင့်ကတော့ရင်ကြားစစ်ရရောက်တယ်လို့ထင်ရင်တော့ခင်ညွတ်တယောက်တည်းကိုမကြော့နဲ့လေတဲ့ NND အစိုးရတပ်ဖွဲ့လုံးကသန်းရွှေမောင်အေးစတဲ့စစ်ဘိုလ်ချုပ်ဟောင်းနေလက်ရှိစစ်ဘိုလ်ချုပ်တွေကိုထီချင်း၅ပါးနဲ့နှစ်စင်ရှစ်ခိုးဥချကြော့ကြပါလားတဲ့ဒါမှသူတို့လဲစိတ်လုံးဂျုံပြီးတော့ခြေဥကိုပြင်ပေးမယ်ဆိုရင်တော့ကော်ပြီးပဲတဲ့မျိုးမြင့်ဆိုတဲ့အကောင့်ကတော့တစ်ချိန်လုံးကဖိနှိပ်ခဲ့တဲ့အာဏာရှင်တွေကိုအယုဒေပေးနေသူတွေဟာဘဝမေ့တဲ့အောက်တန်းစားအလွာတွေပဲဖြစ်ပါလိမ့်မယ်ခင်ဗျာတဲ့ကျုပ်ဆိုတဲ့သူကတော့လှေကွက်ကြီးကြံအလံမလဲစရမ်းပါတဲ့ဦးနိုင်နိုင်ဆိုတဲ့အကောင့်ကတော့တိုင်းပြည်နဲ့ပြည်သူပြည်သားတိုင်းရင်းသားတွေဟာဒီလိုစစ်အာဏာရှင်ကြီးတွေနဲ့နောက်လိုက်တွေကပူးပေါင်းပြီးတော့နှိပ်စက်ခဲ့လို့အခုချိန်ထိမွဲပြာကျနေတာကိုမသိတာလားတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်တယောက်ဖြစ်နေပြီးတော့အတိတ်တရားတွေနဲပါတာကတော့စဉ်းစားစရာဖြစ်နေပါပြီတဲ့ကိုတဲမောင်ဘန်ကောက်ကတော့ဒီလိုမျိုးထိုင်ကြော့တာကတော့မလုတ်တင်ဘူးလို့မြင်ပါတယ်လို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ဒါတော့ဒီစစောကိုတီယာသွေးလည်းထောက်ပြတယ်လို့ပေါ့လေဟိုပြန်လဲတင့်မြတ်ရေးဆိုရင်လည်းသဘောထားကွဲတာတွေကဒီတောထရှင်ရဲ့စာရင်းမှာကိုအထင်ရှားမြင်နေရပါတယ်ဆိုတော့ကိုတီယာသွေးကလက်ရှိအခြေအနေမှာတော့ပေါ့လေကျွန်တော်တို့ကဒီအမျိုးသားပြန်လဲတင့်မြတ်ရေးအတွက်တင်မုန်းချေရမယ်လို့အာဂရာမထားဘူးဆိုတော့ဘလောက်ပဲပြောနေနေလက်ရှိလုံနိုင်တဲ့အခင်းချင်းဟိုမမြင်ရသေးရလဲကျွန်တော်တို့ကအထင်ရှားပါတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေဒီလိုခင်းချင်းမျိုးတွေဖြစ်လာနိုင်မှုအတွက်ပြန်လဲတင့်မြတ်ရေးအတွက်ဟိုလမ်းခင်းပြနိုင်မယ့်အခြေအနေမျိုးတွေပေါ်လာအောင်ဘာတွေလုပ်ဖို့များလိုနေမလဲခင်ဗျာ
အကြည့်ရတော့ဗျာဟိုတော့ပြောလို့ဒီကိုကိုကြီးပြောသွားပြီလို့ပဲအခြေအနေလေးကြားရရှိတယ်လူသက်ကြီးတစ်ခုကကျွန်တော်တို့အရင်ပြစ်ပတ်ဆက်ရှိတဲ့လူသက်ကြီးတစ်ခုကကျွန်တော်တို့ဟိုလူမျိုးတက်ကဟိုကျွန်တော်တို့ပြည်တော်ဆောင်ရွက်မှုတွေအရင်းမိဆက်ဆံမှုတွေလက်မတွေ့လို့လို့ဟိုပါတော့ဟိုပြောင်းနေတယောက်ကြားမှာပါတော့ဒီလိုကြားကကျွန်တော်ပြင်မှမှုမျိုးတွေဆက်ချဖို့တော့ကျွန်တော်တို့ engagement ပေါ့ဖြစ်ပြီးလို့ပြောတယ်ဆက်တော့ဒါကကျွန်တော်တို့ဟိုဒီဖက်ဘက်ပြောလို့ဆိုလို့ရအောင်လုပ်တဲ့အချိန်လဲတကယ်ကတော့ဆိုတော့ကျွန်တော်ဖတ်သွားတာရေပတ်တယ်လို့ကျွန်တော်ကလည်းပြောချင်ပါတယ်ကျွန်တော်အစိတ်ကဖြစ်ခဲ့တယ်ကျွန်တော်လူတွေကျွန်တော်ရင်းနေရတာဟုတ်ပြီအစိတ်မှာကျွန်တော်တို့တခိုင်းတပီလုံးဒုက္ခရောက်ပြီးတခိုင်းတပီလုံးကျဲတဲ့လက်စီကျဲရကျွန်တော်တို့စိတ်တိုးကြီးလာကျွန်တော်ပြိလိုက်ပြီးရှိခဲ့တယ်ဒါကိုကျွန်တော်တို့ကစိတ်တိုးကြီးစိတ်တိုးကြီးဒါရဟာကျွန်တော်တို့တော့တစ်ချိန်ဘယ်တော့မှပြန်လဲတော့ပေါ်ပေါ်လာလို့ကျွန်တော်အားလုံးက ကျွန်တော်တို့ဘာလို့ဖြတ်ပြပေါ်ပေါ်တော့ကာဝယ်လို့ဒီလိုကလာကိုကျွန်တော်ပြောဖို့တက်တာယူကျွန်တော်ကစောစောကကြက်ထားရမယ်ဒါကမှားခဲ့တယ်ဒါကမလို့မလို့ထပ်ပြီးကျွန်တော်တို့ကပြထားရမယ်ပြထားလိုက်တော့ပါကျွန်တော်တို့ကတောက်တူတွေကကျွန်တော်ပြင်ရပါပြီးတော့ဒါကိုကျွန်တော်တို့ကနောက်ကိုဖြတ်ပြီးအနာကလူဆက်ပြီးတော့ဖြစ်ပေါ်မလာတော့ကျွန်တော်စားပြလိုက်တယ်ဒါဟာတော့ဖိုက်ဖိုက်တကယ်ကိုရွေးချယ်တယ်လို့ကျွန်တော်တို့ပြင်လာပြီးအဖြစ်တယ်ဒီကိစ္စကြီးကတော့အဲ့ဒီဟာကိုလည်းလာပြောရမယ်။ဆိုတော့အမှန်ကြားဆိုတာပဲ။အတိတ်ကဘာလို့ဖြစ်ခဲ့လဲ။အခုဖြစ်ခဲ့တဲ့ဟာကိုကျွန်တော်ကစိတ်ရှင်းရှင်းနဲ့အာဃာတရှင်းရှင်းနဲ့ကျွန်တော်တို့ဟိုသမာဓိကြံကြတာနဲ့ဖြစ်ပြပြီးဒီလိုလိုဖြစ်ခဲ့တယ်။ဒါပေမဲ့မဖြစ်ဖြစ်မဖြစ်တတ်ဘူး။ဒါပေမဲ့ဖြစ်ဖြစ်ဖြစ်တတ်တယ်။ကျွန်တော်ခွဲကြစိတ်ကြပြီးတောင်းဝင်ရှိတဲ့သူကတောင်းဝင်ရှိတယ်ကိုတောင်းပါလိုက်ပြီးတော့ကျွန်တော်တို့ကနောက်ကိုကျွန်တော်ဒီဆက်ကြည့်လိုက်ဒီလိုမျိုးစိတ်နဲ့ဒီလိုမျိုးဖြစ်နေပြီးမပေါ်ပါအောင်ရှင်းပြကြမယ်ဆိုကျွန်တော်ကတကယ်စစ်တယ်လေကျောင်းကျင်းသားစီကိုရှောက်သားလာတယ်။အဲ့တော့ဒီတစ်ဖက်ပြီးသွားလို့ပြောကျွန်တော်တို့တစ်ဖက်တည်းကနေပြီးတော့ကျွန်တော်တို့ဒီလူတွေကလည်းမရအောင်တစ်ဖက်ကလည်းလူတွေကလည်းပြီးသွားလာဖို့လို့တစ်ဖက်ကလည်းဟိုဒီထိုင်းချစ်ကိုခိုးရုံမကြပါဘူး။တက်တယ်လို့လည်းပထမနဲ့လုပ်နေပြီးကျွန်တော်ယူသားစီရလက်ချက်လေးခိုးရုံပါမယ်။အဲ့ဒီနေရာကိုဥပ္ပိယောဟာဟဲ့လားပါပြောသွားတယ်ကျွန်တော်ဒီတော့ကျွန်တော်ဒီဘက်ကရေလောကဒီစိတ်ဆက်ဆက်နေပြီးတော့အခုလူတွေကတော့ကောင်းကောင်းဆက်ဆက်ရတာပါ။ဒီကတော့ဘာအတူမှပြီးမှုတွေပြောသွားတယ်။အဲ့လိုပုံစံကလေးရှိနေတယ်ဒီလိုယူသားစီရ
ဟုတ်ကဲ့ပါဝင်ဟုတ်ကဲ့ကျွန်တော်အချိန်တလောက်ပဲရရတဲ့ဒီညမှာပဲဆုံးဖြတ်ချင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့ဒရန်ဆာဆရာဦးတရားသွေးဦးဖို့ကြီးကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့သူတွေမှတ်ချက်တွေရေးစာပေးဖို့သူတွေနဲ့ဆုံးဖြတ်ချင်တဲ့အားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ